အချိန်မှာဒီ ASEAN အနေနဲ့ဂျာဝင်ဆောင်ရွက်နေတယ်ဆိုပြီးတော့သူတို့ကြာခဏလဲအထုတ်ပြန်လေးရှိပါတယ်အခုနောက်ဆုံးတော့ပြီးခဲ့တဲ့တောက်ကြာနေ့က ASEAN ရဲ့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကပေါ့နော်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကနေပြီးတော့ပြောပါတယ်သူတို့ကဒီတွေ့ဆုံဆွေးနွေးဖို့အတွက်ပဲအားပေးတယ်ဒီအတွက်လည်းခဏဦးထိတွေ့ဆက်ဆံမှုတွေလုပ်ခဲ့ကြတယ်လို့ဆက်လက်ပြီးတော့လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒီတော့မြို့သားညွေအစိုးရ NUG နဲ့ထိတွေ့ဆက်ဆံမှုဤထားဘလို့ရှိပါလဲခင်ဗျာ
โอเคကျမတို့ဒီ NUG အနေနဲ့ကတော့ဒီ ASEAN ကိုယ်စားလှယ်ပေါ့နော်ဒီ ASEAN ရဲ့ဒီ chair ရဲ့ကိုယ်စားလှယ်နဲ့ကတော့ကျမတို့ပြီးခဲ့တဲ့နှစ်ဒီတွေကစလို့မလို့ပေါ့နော်ကျမတို့ဘက်ကနေပြီးတော့ပုံမှန်ဆက်သွယ်ဆောင်ရွက်မှုတွေရှိပါတယ်အခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့အင်ဒိုနီးရှားဘက်ကလည်းပဲပို့ပြီးတော့တက်တက်ကြွကြွနဲ့ပေါ့နော်ဟို engagement လုပ်လာတာရှိပါတယ်ဒါကလည်းပဲ ASEAN 5 point consensus မှာပါတဲ့အတိုင်းပေါ့နော်ဒီ ASEAN ရဲ့ဒီဥက္ကဋ္ဌအနေနဲ့ ASEAN ကိုယ်စားလှယ်အနေနဲ့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံရမယ်ဆိုတဲ့ဟာကိုသူကျင့်သုံးတဲ့အနေနဲ့ဖြစ်ပါတယ်ဆိုတော့အခု Indonesia ကတော့5 point consensus ကိုဖြစ်အောင်လို့ပေါ့နော်အားစိုက်ထည့်ပြီးတော့တွန်းပြီးတော့ထိတွေ့ဆက်ဆံတဲ့သဘောရှိတယ်လို့ကျမတို့ပြောလို့ရပါတယ်ရှင်
ဟုတ်ကဲ့ဗျအဲ့တော့ ASEAN နဲ့ဒီလိုထိတွေ့ဆက်ဆံပြီးတော့စကားပြောဆိုတဲ့အခါမှာသူတို့ဘက်ကပေါ့နော်ဘလို့အကြောင်းအရာတွေအဓိကထားဆွေးနွေးပါလို့ညသူတို့ကဘာကိုအလေးထားပြောပါလို့ည
အဓိကတော့ 5 point consensus ပါပဲဆိုတော့ကျမတို့ဘက်ကလည်းပဲ 5 point consensus ကဟို NUG နဲ့ဆွေးနွေးခဲ့တာမဟုတ်ဘူးလေနော်စေကောင်းဆောင်နဲ့ဆွေးနွေးပြီးတော့သဘောတူခဲ့တာဖြစ်တယ်ဆိုတော့ဒါကိုလိုက်နာဆောင်ရွက်ဖို့လက်မှတ်အရေးထိုးထားခဲ့တဲ့သဘောတူထားခဲ့တဲ့စေကောင်းဆောင်လေးဘက်မှာပို့ပြီးတော့တောင်းလို့ရှိတယ်ပေါ့နော်အဲ့တော့သူတို့လိုက်နာဖို့ကပို့ပြီးတော့သူတို့မှာတောင်းလို့ရှိတယ်ပေါ့နော်ဒီချက်နောက်တစ်ခုကကျမတို့ဒီတော်လှန်ရေးအင်အားစုတွေအနေနဲ့ကကြတော့ကျမတို့မှာဒီ military code of conduct တွေဘာတွေဆိုတာလဲရှိပြီးသားအယက်သားတွေကိုဟိုရှူတိုက်ခိုက်မှုမပြုဖို့ပြစ်မှတ်မထားဖို့ဆိုတဲ့ဟာကစစ်ဖက်ဆိုင်ရာကျင့်ဝတ်တွေကိုကျမတို့ဘက်ကတက်နိုင်ဆုံးပေါ့နော် endorse လုပ်နေတဲ့အနေအထားမျိုးရှိရပေါ့နော်လိုက်နာဆောင်ရွက်နေတယ်ဆိုတော့လိုက်နာဆောင်ရွက်ခြင်းမရှိရင်လည်းပဲရှိလာအောင်လို့မို့လို့ပေါ့နော်တွန်းတွန်းတက်တက်ပညာပေးလုပ်ငန်းတွေအားစာကျမတို့လုပ်ကင်ဆောင်ရွက်နေတာဖြစ်တယ်အဲ့တော့တကယ်တကယ်အကြမ်းဖက်မှုတွေကိုလုပ်နေတဲ့စစ်ကောင်စီဘက်ကနေပြီးတော့ဒီလိုမျိုးအကြမ်းဖက်မှုတွေအဲနောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့အဲနိုင်ငံချင်းသားတွေအခုကိုပဲပေါ့နော်ဒါနိုင်ငံချင်းသားတွေကိုတက်ခံရတဲ့ကိစ္စတွေပေါ့လေတည်တံပေးပြီးတက်တာမဟုတ်ဘူးနော်တည်တံပေးပြီးတက်ခံရတာပုံစံတစ်မျိုးအခုရိုးရိုးထောင်ထဲကနေထုတ်ပြီးတော့ထောင်ပြောင်းရင်းနဲ့အသက်ခံရတယ်ဆိုရဲအနေထားတွေပေါ့နော်အဲ့တော့ဒီအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုတာအဓိကတောင်းမရှိတာစစ်ကောင်စီမှာတောင်းမရှိတာပေါ့နော်ဆိုတော့ကျမတို့မှလည်းတောင်းမရှိဘူးလားဆိုတော့ကျမတို့မဖြစ်အောင်ဓာစီဖို့ကျမတို့မှတောင်းမရှိဘူးအဲ့တော့ဆိုတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီအပေါ်မှာအဓိကတောင်းမရှိတဲ့သူကလိုက်နာဆောင်ရွက်ဖို့လို့လိုတာပေါ့နော်ဒီပုံမှာပဲကျမတို့အခြေခံပြီးတော့ဆွေးနွေးဖြစ်ပါတယ်နောက်တစ်ခုကတော့ humanitarian ကိစ္စပါဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးနဲ့ပတ်သက်လို့လည်းပဲအဲကျမတို့နဲ့ပူးပေါင်းဆောင်ရွက်ဖို့လို့ပေါ့နော်ဒါကျမတို့အပကျမတို့ဆိုတဲ့နေရာမှာကျမတို့ကအခုမဟာမိတ်ပေါ့နော်တိုင်းသားတော်လိုင်းလက်နက်ကိုင်ဖွဲ့စည်းတွေထိန်းချုပ်တဲ့ဒေသတွေမှာလည်း IDPC အများကြီးပဲ refugee တွေအများကြီးပဲတိုင်းသားတော်လိုင်းလက်နက်ကိုင်ဖွဲ့စည်းတွေလက်ခံပြီးတော့စောင့်ရှောက်ထားရတာပေါ့နော်ဆိုတော့ဒီလိုမျိုးအစုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှသာလျှင်လက်တွေ့ကျတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးဖြစ်မှာအခုစစ်ကောင်စီဘက်ကနေသွားလို့ရတော့အခုမိုးခါမုန်တိုင်းနဲ့ပတ်သက်လို့အာဟာစင်တာကပူးပေါင်းဆောင်ရွက်ဖို့လို့စူးစမ်းဆောင်ရွက်နေတာရှိတယ်။မှန်ပါတယ် UN agency တွေဘက်ကရောအာဟာဘက်ကရောပူးပေါင်းဆောင်ရွက်ပေမဲ့ဒါတစ်ဖက်သက်ပဲဖြစ်နေတာပေါ့နော်။ဒါစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ကြောင့်မို့လို့ဒါတွေကတကယ်လိုအပ်တဲ့နေရာတွေကိုမရောက်ခွဲနဲ့ဥပမာရန်ကုန်လိုနေပြည်တော်လိုနေရာမျိုးမှာပဲပုံနေတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးတွေကျမတို့သတင်းတွေအရာရောဟာဒီ agency တွေနဲ့ထိတွေ့ဆက်ဆံမှုရအောင်သိရတယ်ပေါ့နော်။ဆိုတော့ဒါတွေကဒီ5 point consensus ကိုစစ်ကောင်စီကပြည့်ဝလိုက်နာကျင့်သုံးမှုမရှိဘူးဆိုတာကိုဟိုဖော်ပြနေတဲ့တက်တဲ့တက်ကြရတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဒါကြောင့်မို့လို့ဒါကိုကျမတို့အနေနဲ့ကတော့ဒါပူးပေါင်းဆောင်ရွက်ဖို့လို့အစဉ်အသင့်ရှိတယ်ဒါပေမဲ့ခုနစစ်ကောင်စီဘက်ကလိုက်နာခြင်းမရှိတဲ့အပေါ်မှာဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါကတော့ဒါ ASEAN နဲ့တွေ့ဆုံတဲ့အခါမှာရောနိုင်ငံတကာနဲ့တွေ့ဆုံတဲ့အခါမှာရောပေါ့နော်ဒီလိုမျိုးတောင်းဆိုလို့မဖြစ်ဘူးဆိုရင်နောက်ထပ် accountable mechanism တခုတော့လိုတယ်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဘလို့ဖိအားပေးကြမလဲပေါ့နော်ဒီလောက်နဲ့တော့စစ်ကောင်စီကိုလိုက်နာဆောင်ရွက်အောင်လုပ်လို့မရဒီထက်ပိုတဲ့အရေးယူမှုတွေပေါ့နော်ဖိအားပေးမှုတွေလိုအပ်တယ်ဆိုတာမျိုးတွေတော့ကျမတို့ဆွေးနွေးပြပါ
ဟုတ်ကဲ့မြတ်ခုလောလောဆယ်ထိတွေ့ဆက်ဆံနေမှုအရာပေါ့နော်တစုံတရာဘောတူညီထားတာမျိုးတခုခုရှိပါလားခင်ဗျာ
အဲ့မရှိပါဘူးကျွန်တော်တို့သဘောတူထားတာတော့ကျွန်တော်တို့အနေနဲ့ကခုနဒီပေါ့နော်အာဆီယံ 5 point consensus အရာဒီအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာပဲကျွန်တော်တို့ကတော့အာဆီယံနဲ့မကပါဘူးတကယ်တော့နိုင်ငံတကာရောအင်းနီးနားချင်းနိုင်ငံနေနဲ့ရောကျွန်တော်တို့ကပူးပေါင်းဆောင်ရွက်သွားဖို့လို့စဉ်းသင့်ရှိတယ်ဆိုတာကတော့ကျွန်တော်တို့ဒါဟိုထုတ်ဖော်ပြီးတော့ပြောဆိုထားတဲ့ကိစ္စလည်းဖြစ်တယ်ကျွန်တော်တို့ engagement ကိုယုံကြည်တယ်ဆိုတော့ဒါကြောင့်မို့လို့ဘယ်သူပဲဥက္ကဋ္ဌဖြစ်လာပါစေပေါ့နော်အော်ဆိုတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်တယ်ခုနဒီအရင်တော့ကုလသမဂ္ဂဒီကိုယ်စားလှယ်နဲ့လည်းဒီအတိုင်းပါပဲကျွန်တော်တို့ဆက်သွယ်ဆောင်ရွက်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ engagement ကိုကျွန်တော်တို့နားလဲတယ်လက်ခံတယ် engagement ရှိနေဖို့ဆိုတော့တန်ခင်းတမန်ခင်းမှာအရေးကြီးတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကတော့အာဆီယံဘက်ကအဆိုလိုတာကကျွန်တော်တို့နဲ့သဘောတူတာတွေမတူတာတွေရှိကောင်းရှိနိုင်တယ်အဲ 5 point consensus ကိုကျွန်တော်တို့အပြည့်အဝအားရကျင်းနှံ့မှုမရှိဘူးသို့တော်ညာလဲပဲဒါကိုလက်ခံဆောင်ရွက်လာနိုင်အောင်လို့ကျွန်တော်တို့ဟိုအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာတော့ကျွန်တော်တို့ဘက်ကအဲဟိုပေါ့နော်ဟိုအာဆီယံနဲ့တွေ့ဆုံတဲ့အခါမှာတော့မပြောဆိုဆွေးနွေးထားတာတွေရှိပါတယ်။ဒါကြောင့်မို့လို့လည်းပဲအာဆီယံကကျမတို့နဲ့ engagement ဆက်လက်ပြီးတော့လုပ်နေတာပေါ့နော်။ဒီလိုမျိုးပဲကျမတို့နားလည်ရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။အာဆီယံလက်ရှိဥက္ကဋ္ဌ Indonesia နိုင်ငံရဲ့ဝန်ကြီးကပေါ့နော်။မြန်မာနိုင်ငံမှာရရှိတည်တဲ့နဲ့ညီညာရေးလိုလားရဲ့အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရတာတခုရီးတော့တခုရီးတော့လို့ပြောပါတယ်။ခရီးတော့နီလန်းဆိုပြီးတော့ပြောပါတယ်ညက်။အဲ့တော့ဒီပြင်ပအဖွဲ့အစည်းတွေတို့လိုနိုင်ငံတွေရောအာဆီယံအဖွဲ့အစည်းတွေရောနိုင်ငံတကာရောလည်းဒီလမ်းကြောင်းကိုပဲအားပေးရမယ်ပေါ့နော်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးပဲအားပေးရမယ်လို့ပြောပါတယ်ဆိုတော့ဒီလမ်းကသာတကယ်ပဲမြမအကြီးအတွက်ဖြေလို့ NUG အနေနဲ့လုံးဝမှာယူဆထားပါလားနော
်လက်တလုံးကတော့ဒီဟာကမဖြစ်နိုင်သေးဘူးလို့ကျွန်တော်တို့ဟိုအမြင်ပါတယ်ဆိုတော့ဒီလိုမျိုးတွေ့ဆုံဆွေးနွေးရေးဆိုတာဒီတွေ့ဆုံဆွေးနွေးနိုင်တဲ့ခင်းကျင်းပေါ့နော်ခင်းချင်းပေးထားကြပေါ့နော်လိုတယ်အဲ့ဒီ environment တခုကိုဖန်တီးဖို့လိုတယ်ဆိုတော့အဲ့ဒီ environment မရှိသေးတဲ့အခြေအနေမျိုးမှာ sub လုပ်မယ်ဆိုလို့ရှိရင်တော့ဒါတော့ဟိုပေါ့သူကနီးနာတခုနေပေါ့လေနီးနာတခုနေနဲ့လို့သူပြောထားပါတယ်ဒါကပန်းနိုင်မဟုတ်ဘူးပေါ့နော်ဒါက way ပေါ့လေ way forward ဆိုပြီးတော့သူသုံးထားတာရှိပါတယ်ကျွန်မလည်းကျွန်မနဲ့တွေ့တော့လည်းသူဒါကိုပြောပါတယ်ဆိုတော့ကျွန်မတို့ပြန်ဆွေးနွေးတာလည်းဘာရှိလဲဆိုတော့ကျွန်မတို့ကဟိုနိုင်ငံရေးနီးလမ်းကိုညှင်းပယ်နေတာမဟုတ်ဘူးကျွန်တော်တို့အခုစစ်အာဏာသိမ်းမှုပြုတ်ကြဖို့ဆိုတဲ့ဟာကတပိတ်ကော်မတီတွေကအစ CDM တွေကအစပေါ့နော်ဟိုတိုက်ဖို့ခိုက်ဖို့စစ်ရေးကြီးပဲကျွန်တော်တို့သုံးနေတာမဟုတ်ဘူးကျွန်တော်တို့မှနှီးပေါင်းစုံလူထုလှုပ်ရှားမှုတွေရှိတယ်နိုင်ငံရေးဖိအားတန်တမာရေးဖိအားပေါ့နော်နောက်တစ်ခုကလူထုကကိုယ့်ကိုယ်ကာကွယ်ရာကနေစခဲ့တဲ့ခုခံတွန်းလှန်စစ်ပေါ့နော်ဆိုတဲ့နေရာမှာနှီးပေါင်းစုံကိုသုံးပြီးတော့ကျွန်တော်တို့ကဖိအားပေးနေတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါဟာဘာလဲဆိုရင်ခုနပြောတဲ့ conducive နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းလို့ရတဲ့ခင်းကျင်းတစ်ခုရောက်အောင်လို့ကျမတို့တွေလည်းစူးစမ်းအထုတ်ကိုနီကိုဟန်နဲ့စူးစမ်းအထုတ်နေကြတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကိုတော့ကျမတို့ပြန်ပြီးတော့ရှင်းလင်းဆွေးနွေးပြပါဒါပေမဲ့အခုအခြေအနေမျိုးမှာစစ်ကောင်စီကတော့နောက်ပြီးတော့ဒီစစ်ရာဇဝတ်မှုတွေကျူးလွန်ထားတဲ့သူတွေအနေနဲ့ရောနောက်ပြီးတော့အပြစ်မဲ့ပေါ့နော်နိုင်ငံရေးအရအကြောင်းမရှိအကြောင်းရှာပြီးဖမ်းဆီးထိန်းသိမ်းထားတဲ့ခုနသမရတို့တိုင်းပြည်ငံပုဂ္ဂိုလ်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေဒီမလို့သေးပဲနဲ့ရောကျမတို့ဒီအခင်းချင်းဟာဟို conducive environment မဖြစ်သေးဘူးလို့ကျမတို့နားလည်လို့ရတယ်ထို့တူခုန5 point consensus ကိုလည်းအကောင့်ထဲမပေါ်သေးဘူးအဲဒါအပြင်ကိုလည်းပဲအခုလွန်ကျွေးကောင်စီကနေပြီးတော့ပေါ့နော်ဆုံးဖြတ်ချက်ချထားတာကိုလည်းလိုက်နာဆောင်ရွက်ခြင်းမရှိဘူးပူးပေါင်းဆောင်ရွက်မှုမရှိဘူးတကယ်တော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိတာကကျမတို့မဟုတ်ဘူးစစ်ကောင်စီသားလည်းဖြစ်တယ်ပေါ့နော်ဆိုတော့အဲ့တော့အဲ့ဒီလိုမျိုးစစ်ကောင်စီကပူးပေါင်းဆောင်ရွက်မှုမရှိသေးသေးတွေကတော့ခုနဘာတွေပဲပြောနေဖြစ်လာမှာမဟုတ်ဘူးအဲ့တော့ဖြစ်လာအောင်လို့တော့ကျမတို့စကားတွေပြောနေုံနဲ့မရဘူးကျမတို့ဖြစ်လာနိုင်တဲ့အခင်းကျင်းတစ်ခုဖြစ်အောင်လက်တွေ့ကြကြပေါ့နော်အာဟိုပေါ့နော်ဆောင်ရွက်နိုင်တဲ့အနေအထားမျိုးတွေပူးပေါင်းဆောင်ရွက်ဖို့လို့ဖိအားတွေပေးဖို့လို့လိုအပ်နေသေးတယ်ဆိုတာကိုတော့ကျမတို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့ဗျာအခုတွေ့ဆုံဆွေးနွေးရေးလမ်းကြောင်းပေါ်မှာရောကိုမဟာမိတ်ချင်းကိုရဲ့နိုင်ငံရေးရာမဟာမိတ်အစည်းအရာမဟာမိတ်ချင်းချင်းရောဘလောက်ထိဘလို့အတိုင်းတာနဲ့တွေ့ဆုံဆွေးနွေးမယ်ဘလိုမျိုးမူဝါဒချမှတ်မယ်မူမောင်ချမှတ်မယ်ပေါ့နော်ကိုအချင်းချင်းကြားမှာရောခင်ဗျာမှာအဲတခုခုဝေါ်တူထားတာမျိုးဆွေးနွေးအ ਨੇ ဆုံးဆွေးနွေးထားတာမျိုးကြီးကြီးလေးလေးသုံးသပ်ဆွေးနွေးထားတာမျိုးရှိပါလားည
ဟုတ်ကဲ့ဒါတော့မူအဖြစ်ပြောလို့ရပါတယ်ကျမတို့ကတစုတစ်ဖွဲ့တည်းကနေပြီးတော့ဟိုကျမတို့ဒီမဟာမိတ်တိုင်းသားတွေနဲ့ပေါ့နော်ဆွေးနွေးကြတဲ့ကကျမတို့ပြောတာရှိတယ်နိုင်ငံရေးအချို့အကွေတခုကိုကျမတို့တစုတစ်ဖွဲ့တည်းကနေပြီးတော့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့ဆောင်ရွက်မှာမဟုတ်ဘူးဆိုတော့ကျမတို့ရဲ့ဂရိကုတ်ကိုလည်းဖြစ်ပါတယ်ဒါကြောင့်မို့လို့တခုခုတစုံတရာဆွေးနွေးမယ်ဆုံးဖြတ်မယ်ဆိုလို့ရှိရင်တောင်မှပဲကျမတို့တွေကမဟာမိတ်တွေနဲ့ပေါ့နော်တိုင်ပင်ဆွေးနွေးပြီးတော့ဘယ်အခြေခံတွေပေါ်မှာတော့ပြောကြမယ်ဘယ်အခြေခံတွေကိုတော့တောင်းကြရမယ်ဆိုတဲ့ဟာမျိုးကိုတိုင်ပင်ဆွေးနွေးပြီးတော့မှသာလေခုနလိုအခင်းချင်းမျိုးကိုကျမတို့ကပေါ့နော်တိုင်ပင်ပြီးတော့မှသာလေလက်ခံနိုင်မှာဖြစ်တယ်ပေါ့နော်ဒါကြောင့်ကျမတို့ ဒီမဟာမိတ်တွေကြားထဲမှာအဲ့ဒီအတွက်တော့ဟိုပြည့်ပြည့်စုံနဲ့ဆွေးနွေးမှုတော့မရှိသေးပါဘူးသို့တော်လည်းပဲ principal အဖြစ်တော့ကျမတို့တစုတစ်ဖွဲ့ထဲနဲ့တော့ဒီဟာကိုဟိုဟိုလှုပ်သွားမှလည်းမဟုတ်ဘူးပေါ့နော်အခု Indonesia ပြောရဲဒီပေါ့နော် all inclusive ဆိုတဲ့ဟာကလည်းပဲ bilateral မဟုတ်ပါဘူးစိတ်ကောင်စီနဲ့ NUG နဲ့ကြီးပဲမဟုတ်ပါဘူးဒါသူကဒီ all inclusive လို့ပြောတဲ့အတွက်တခြားသောသက်ဆိုင်ပတ်သက်သူတွေဆက်ဆံလို့ပေါ့နော်ဒီမြန်မာနိုင်ငံကဒီ actor စီအများစုပေါ့လေအားလုံး all inclusive ဖြစ်အောင်လို့ဆိုတဲ့သဘောမျိုးပြောထားတဲ့အတွက်ဒါကျမတို့ကြီးပဲလဲဆုံးဖြတ်လို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးအဲ့တော့ actor စီအားလုံးရဲ့အဲသဘောထားအထူးသဖြင့်ကျမတို့မဟာမိတ်တွေနဲ့ညှိနှိုင်းဆောင်ရွက်ပြီးမှသာလေဒီခင်းချင်းကိုကျမတို့ကဘယ်လိုအခြေအနေများဘယ်လိုလုပ်ကြမလဲပေါ့နော်ဘယ်လောက်ထိသွားကြမလဲဆိုတာတွေကဆုံးဖြတ်လို့ရနိုင်မှာဖြစ်ပါတယ်အခုအခြေအနေမှာတော့ကျမတို့ဆုံးဖြတ်လို့မရသေးပါဘူး